ဥပဒေစိုးမှုမှုလက်လက်မမီတဲ့ရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့နယ်ဆက်ကုန်းမုံရွာနီးမှာဒီမနက်နေရစာတိအတီပြုစဲလူ9ဦးသနတ်တန်ရာနဲ့တိတ်ဆုံသွားခဲ့တဲ့အကြောင်းတင်ပြပေးရှင်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့နယ်ကုန်းမုံကျေးရွာနီး3ဦးသွင်းမှာဒီကနေ့မနက်မှာလူ9ဦးသနတ်ပြစ်ခံတန်ရာနဲ့တိတ်ဆုံနေတယ်လို့နယ်စည်းမခြားပရဟိတတီဘောတာဝန်ခံကူမျိုးကပြောပါတယ်
။သူ9ဦးပေါ့နော်စစ်စစ်ဆဲပေါ့ပုံလုံး9ဦးလုံးတီပေါ့။ဒီသားစုဝင်ကဘယ်နှဦးလဲ။ဒီကားကမဟုတ်တာလောက်လည်းပေါ့အဲ့ဒါပဲသူတို့ဖြစ်စစ်နေလို့ပေါ့သူတို့ကနေရာလိုက်တာလည်းမသိရသေးဘူးသူကတော်တယ်မှလာနေကြတာကိုဒီကားကလာမနေတော့6မိုင်လောက်ပါကုန်းမုံရွာနဲ့အနီးဆုံးပေါ့
တိတ်ဆုံးသူတွေဟာပယ်ရွာပယ်စာတိဆိုတာကိုရဲတပ်ဖွဲ့ဝင်တွေကစီစစ်နေစေဖြစ်ပြီးဘသူကပြစ်ခတ်ခဲ့တယ်ဆိုတာကိုတော့အတိမပြုတ်နိုင်သေးဘူးလို့ကုမျိုးကပြောပါတယ်တော်တွင်သနတ်တန်ရာနဲ့တိတ်ဆုံးနေတဲ့ယောက်ျားနှုတ်ဦးအမျိုးသမီးနှုတ်ဦးနဲ့ကလေးတူဦးစုစုပေါင်း9ဦးကိုတော့ဒီဘောရင်ခွဲစေးရုံကိုပို့ဆောင်ပေးခဲ့တယ်လို့သူကဆိုပါတယ်ဒီလိုလူတေဆုံးတဲ့အသည့်ပြစ်ကမှုဖြစ်စဉ်နဲ့အခြေအနေအသေးစိတ်ကိုသိရှိဖို့ဒီဘောမျိုးနဲ့ရဲတပ်ဖွဲ့မှုရုံးကိုဆက်သွယ်မေးမြန်းခဲ့ပေမဲ့လည်းတာဝန်ယူဖြေကြားပေးမဲ့သူမရှိခဲ့ပါဘူး။ဒီမင်းနဲ့ကုန်းမုံရွာနီးလူ9ဦးသနတ်နဲ့ပြစ်ဒဏ်ခံရကြောင်းဒီဘောမျိုးနဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဆိုင်းအောင်ခန်းကလည်းအတည်ပြုပြောပါရယ
်။ဖြစ်တယ်ဆိုတာလည်းသိရပါလေ။ဖြစ်တဲ့ဟာလည်းအလားမိုင်းအတွင်းဖက်ပြလို့ပြောတယ်။အကြောင်းအသေးစိတ်တော့မသိရဘူးဗျာ။အဲ့ဒီဖက်နာမှာဒီဘောနဲ့အနန္တလေးတော့လမ်းတာပေါ့ဗျာ။
ဒီဘောမျိုးနဲ့ကုန်းမုံကြီးရွာဟာလာရှိုးမျိုးနဲ့အဆက်ကြားမှာရှိနေပြီးအဲ့ဒီဒေသဟာတရားဥပဒေစိုးမှုမှုအားနည်းနေလို့အခုလိုဖြစ်စဉ်မျိုးတွေမကြာခဏဖြစ်ပွားနေတယ်လို့လည်းဒီဘောမျိုးနဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဆိုင်းအောင်ခန်းကဆက်ပြောပါတယ
်ဒီဘောမျိုးနဲ့အလောင်းဝေးတဲ့ခါကျတော့လုံခြုံရေးတာဝန်ရှိတဲ့အဖွဲ့အစည်းတွေပဲနော်တနည်းအားဖြင့်မြန်မာနိုင်ငံရဲ့ဘာလဲမမြင်နိုင်ဘူးလားနော်အဲ့ဒီနာသဝိုက်ကလည်းဝေးရှိသုံးတဲ့လူတွေလည်းနေကြနေကြဝေးရှိဟုတ်ကဲ့ရောင်းဝယ်တဲ့လူပေါ့နော်အခုတကယ်ဖြစ်တဲ့ဟာလည်းအရင်တော့လည်းဖြစ်တယ်မချမချဖြစ်တတ်တာပေါ့အဲ့နာ
ပြီးခဲ့တဲ့ဇန်နဝါရီလကလည်းဒီဘောမျိုးနဲ့ကုန်းမုံကြီးရွာနီးမှာလူ3ဦးအသက်ခံထားရပြီးလက်သက်တရခံကိုတော့ပေါ်ထုတ်နိုင်ခြင်းမရှိသေးပါဘူးဒီဘောနဲ့လာရှုမျိုးနဲ့အစတေတာတွေမှာမူရစေးသုံးဆွဲရောင်းဝယ်ဖောက်ကားမှုတွေရှိနေတာကြောင့်ပုံကိုရေးပြဿနာတွေအခြေခံပြီးအခုလိုလူတက်မှုတွေကျွလွန်လာတယ်လို့လည်းသူ့တော်ကိုယ်စားလှယ်တွေကဝေဖန်တုံ့သက်ထားပါတယ်ကျွန်တော်နိုင်ကွန်းအိမ်ထိုင်းမြန်မာနယ်စပ်ကနေတရင်ပေးပို့ထားပါတယ်